မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီရှေ့သတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်တဲ့ခါလူခွင့်ကောင်စီမှပြီးခဲ့တဲ့မတ်လကဆုံးဖြတ်ဖွဲ့စည်းထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘဲမြန်မာဆိုရကသတိပေးလိုက်ပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေတွေကိုစက်တရကြာလာရောက်စုံစမ်းမဲ့မစ်ဆန်ဟီလီရဲ့ခီးစံတိုင်ငယ်ကုလိုကြိုတင်သတိပေးလိုက်တာနဲ့ပတ်သက်လို့နိုင်ငံရေးအကဲခတ်တချို့ရဲ့အမြင်တွေကရောဘယ်လိုရှိပါလဲမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာမြန်မာနိုင်ငံအတွင်းလူခွင့်ရေးခြေနေတွေကိုလေ့လာနိုင်ဖို့အတွက်သူ့ရဲ့6ချိန်မြောက်ခီးစဉ်ကိုဒီလ10ရက်နေ့ကစပြီးတော့21ရက်နေ့အထိလာရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်အတွင်းမစ်ဆန်ဟီလီအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့မတ်လတုန်းကဆုံးဖြတ်ချက်ချခဲ့တဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆွေရကသတိပေးလိုက်ပါတယ်။ဒီလိုကြိုတင်သတိပေးခဲ့တာနဲ့ပတ်သက်လို့ဒကာကြီးအကဲခဲဒေါက်တာခေစောဝေကတော့အခုလိုသုံးသပ်ပါတယ
်။ဟုတ်ပါတယ်သူကခုနပေးတယ်လာခုနပေးတယ်သူတော့ခုနဒီဆက်ဆိုင်မရှင်းနဲ့ဟိုမပတ်သက်စေရဘူးဆိုတဲ့ခါကျတော့ဒီကခုကသူတို့နဲ့နွယ်နေတာပဲအလုံးပဲလေဟုတ်တယ်မလား။နော်ဟိုကလည်း human rights တရားမျိုး human rights ပဲလေ။သူကငါတို့ပြောမစင်လဲညာရင်းတရားသူကတတိရှိရှိနဲ့သူကဒီဥစ္စာကိုထောက်ခံပြီးတော့လိုလားထားတဲ့ပုံပုတရားဖြစ်တယ်။နော်။သူကဒီမှာလာပြီးတော့ဒီသက်ဆိုင်မရှင်းနဲ့မပတ်သက်စေရဘူးဆိုတဲ့ကတော့သူ့လုပ်ငန်းကနည်းနည်းလေးတော့ပြောမစင်တော့ဟိုကန့်သတ်ချန်လေးရတာပေါ့ဗျာရုပ်စာကိုဝီနီးလို့လုပ်မစင်တော့လည်းရပါတယ်အဲ့ဒီဟာနည်းနည်းလေးတော့ပိန်မွေးတယ်ဗျာနော်ဒါမှမဟုတ်တော့ငုံပြောမစင်တော့မြန်မာစောကအနေနဲ့ကတော့ဒီလိုတော့မဆော့စင်ဘူးဗျာနော်အဲ့ကောင်မီသက်ဆိုင်မရှင်းဟိုသူ့နဲ့ဗီဇာပေးလို့ဟာဒါပိုင်းရန်ကြီးလေးကိုလောက်ခွင့်ပေးတယ်ဒါပေမဲ့ရန်ကြီးလေးကခုနကလည်းမပတ်သက်စေရဘူးလို့ပြောခဲ့ကြတော့ဒီမှာအနေနဲ့ကလွန်သွားတယ်သူမလုပ်တင်ဘူးဒီဥစ္စာကိုမလုပ်တင်ဘူးအခုဘယ်ဖြစ်သွားလဲဆိုတော့ဒီကိုကျော်စီဝါရှိမယ်ဆိုလို့ရှိရင်တော့သူ့ခွင့်ရကိုသွားပြီးတော့ဖက်မယ်ကိုကျော်စီဝါကိုမရှိဘူးဆိုလို့ရှိရင်သူ့ခွင့်ရကတော့ very sorry ပဲဆိုအဲ့လိုပုံစံမျိုးကတော့အစိုးရတရားအနေနဲ့တော့လုံးဝမလုပ်ထိုက်ဘူးလို့ကျွန်တော်ထင်ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီကတော့သူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုလေ့လာဆက်ဆက်ဖို့ဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံတရားတော်ပြပြမှာလူခွင့်ရေးအခြေအနေတွေဆိုးဝါးလာနေတာကြောင့်လူခွင့်ရေးအခြေအနေပေါ်မှာကြီးမားတဲ့အကျိုးဆက်တွေဖြစ်လာမှာကိုအထူးစိုးရိမ်တဲ့အကြောင်းလဲဒီကနေ့မစ်ဆန်ဟီလီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မစ်ဆန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးချက်ဟာမလိုအပ်ပဲစိုးရိမ်မှုလိုခဲ့ရရောက်ပြီးတော့ကိုယ့်ရဲ့ပုံရိပ်ကိုပါထိခိုက်စေတဲ့ကိစ္စဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြည်ပြချင်းမြန်မာအဖွဲ့ရဲ့ကြေညာရေးမှုဦးအောင်မျိုးမေကပြောပါတယ်
။ဟုတ်ကဲ့ကုလသမဂ္ဂလုံထုံးသမီးယာပြောမယ်ဆိုရင်ဒီတာဝန်ပေးထားတဲ့သူကတာဝန်ပေးထားတဲ့အတိုင်းပဲတာဝန်ချေပြီးဆိုတာလှုပ်ဆောင်ရပါတယ်။သူ့ပေးထားတဲ့တာဝန်မဟုတ်ဘဲနဲ့ဂျန်တဲ့ဒါလေးကိုကျုံလို့လှုပ်လိုက်ပါဆိုရင်လမ်းကျုံပြီးခိုင်းတဲ့သဘောမျိုးကတော့ဘယ်လိုမှမရှိဘူးဗျ။ဒီလူခွင့်ရေးကောင်စီတစ်ခုလုံးကနေတာဝန်ပေးထားတဲ့ရန်ကြီးတီကသူ့ကိုပေးထားသောအထူးစုံစမ်းစစ်ဆေးဒီရာရှိရဲ့တာဝန်ကိုပဲထမ်းဆောင်ပါပါအဲ့တော့ကျွန်တော်တို့အစိုးရဒီဘက်ကလည်းနိုင်ငံတကာရဲ့လှုပ်ထုပ်လို့နီးဒီဒါနဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုတွေဘယ်လိုရှိလဲဆိုတာသဘောပေါက်ဖို့လိုအပ်ပါတယ်မလိုလားအပ်ဖ ೇನೆ ဒီလိုမျိုးကန့်သတ်မှုတွေအတတိပေးမှုတွေလုပ်တဲ့အခါမှာကျွန်တော်တခါကြီးစချင်းတိုင်းပြည်ရဲ့အမြင်အသိမကောင်းဘူးခင်ဗျအတိုင်းပြည်ပေါ်မှာဘာကြောင့်လောက်ထိတက်တဲလှုပ်ဖြစ်နေရလဲဘာကြောင့်ဒါလောက်ထိဆက်ဆက်ထိမခံဖြစ်နေရလဲဆိုပြီးတော့တချို့နိုင်ငံတွေကနေဒါကိုပြန်ပြီးတော့ပြန်ပြောတဲ့အရာမျိုးဖြစ်လာနိုင်ပါတယ်အဲ့တော့ကုလသမဂ္ဂဆိုတာနိုင်ငံတကာအဖွဲ့အစည်းထားတဲ့အဖွဲ့အစည်းဖြစ်တယ်။ခန့်အပ်ထားတဲ့သူတွေကလည်းလုတ်ပိုင်ခွင့်အတိုင်းပဲလုပ်လို့ရတယ်။လုတ်ပိုင်ခွင့်နဲ့ကြော်လို့မရပါဘူး။အဲ့တော့စိုးရိမ်စရာမရှိပါဘူး။လုတ်ပိုင်ခွင့်ကဘာလဲဆိုတာသဘောပေါက်လို့ရှိရင်ဒီလောက်ထိစိုးရိမ်စရာမရှိတင်ဘူးလို့ကျွန်တော်ယူဆပါတယ်
။မစ်ဆန်ဟီလီအနေနဲ့စတီးရချာခီးစင်အတွင်းမြမဆူရတာဝန်ရှိသူတွေ၊နိုင်ငံကြီးတဲ့လူပီအတိုင်းဝဲကလူပုဂ္ဂိုလ်တွေ၊လူခွင့်ရချိုးပေါက်ခရရသူတွေ၊နောက်နိုင်ငံကအတိုင်းဝဲကကိုယ်စားလှယ်တွေနဲ့တွဲဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်အကျိုးဆက်တွေကြုံရတာတွေကိုလေ့လာစုံစမ်းသွားမှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူ့အနေနဲ့ရန်ကုန်တဲ့ဒီပီတော်မြို့တွေအပြင်အချက်ဖက်ပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုတွားရောက်လေ့လာဖို့စီစဉ်ထားတဲ့အကြောင်းနဲ့ရှမ်းပြည်နယ်ခီးစင်အတွင်းမှာတော့လုံခြုံရေးအခြေအနေကြောင့်အချို့နေရာတွေကိုတွားရောက်ခွင့်မြန်မာအစိုးရကပေးမထားဘူးဆိုတာကိုလည်းပြောဆိုထားပါတယ်။မြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့မစ်ဆန်ဟီလီရဲ့ခီးစဉ်ကိုမြန်မာအစိုးရအနေနဲ့လက်ခံထားပေမဲ့လို့ဒီခီးစဉ်အတွင်းမှာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်မှုမရှိစေဖို့ကြိုတင်အကြောင်းကြားထားတယ်ဆိုတာကိုဖော်ပြထားတာပါ။ပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီမှမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းဖို့ဆုံးဖြတ်ခဲ့တာဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိသလိုရခိုင်ပြည်နယ်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတဲ့အတွက်လက်မခံနိုင်တဲ့အကြောင်းကိုလည်းဒီကနေ့ကြေညာချက်ထဲမှာထပ်မံဖော်ပြထားပါတယ်။ကု ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယာဟီလီအနေနဲ့စတေးရချာသူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလှိလာတွေ့ရှိချက်တွေကိုတော့လာဘဲအောက်တိုဘာလတဲ့ကုလသမဂ္ဂအထူးဝန်ကြီးလာကံပါအစေခံစာတင်သွင်းသွားပါဖြစ်ပါတယ်ရှင်။